Nyeom yo ma jin ba de dutiya a chein myaw American ASEAN thait ti sin nwe bwa ka ni myama a yee ne patat pi a yee yu pyaw so mu ri shi be me da ri ha sit so ya paw thi yaut de phi a pe da ri ma hoh bu lo the nation tadin sa editor Mr. Supalak ka RFA ku pyaw ba de
both ASEAN and the US cannot do anything without the democracy and political reform and national reconciliation in Burma
မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့စစ်မှန်တဲ့ပြည်ပြင်ပြောင်းလဲရေးတွေအတွက်အမေရိကန်နဲ့အာဆီယံကဘာမှမလုပ်ပေးနိုင်ပါဘူးအမေရိကန်သမ္မတအိုဘားမားနဲ့ဆေဆိုးရအနီးကပ်ဆက်ဆံရေးကိုကြည့်ရင်လည်းအောင်မြင်တာမတွေ့ရဘူးလေဆေဆိုးရကသူ့လိုချင်တဲ့ပုံစံအတိုင်းသူ့ဘာသူတစ်ဖက်သက်အကောင့်ထဲပေါ်နေတာပဲကြည့်ပါလာမယ့်နိုဝင်ဘာလရွေးကောက်ပွဲကိုဒေါအောင်ဆန်းစုကြည်နဲ့အတိုက်ခံနိုင်ငံရေးပါတီတွေမပါဝင်ဘဲကျင်းပဖို့ပြင်ဆင်နေတယ်လေနေဆက်ကတိုင်းရင်းသားဒေသတွေမှာဆိုရင်လေကျေးရွာစုစုပေါင်း300ကျော်မှာရွေးကောက်ပွဲမကျင်းပဘူးလို့တရားဝင်ထုတ်ပြန်ကြေညာထားပါတယ်။ဒါတွေကိုကြည့်ရင်အမေရိကန်နဲ့အာဆီယံတို့ဟာဆေဆွရကိုလက်တွေ့မှာဖိအားမပေးနိုင်ပါဘူးလို့မစ္စတာဆူဖလက်ကပြောပါတယ်။အမေရိကန်ဆွရရဲ့အနီးကပ်ဆက်ဆံရေးမူဝါဒဟာအာဆီယံနိုင်ငံတွေနဲ့တူညီနေတဲ့အတွက်အင်အားတစ်ခုအနေနဲ့ဆေဆွရကိုဝိုင်းပြီးဖြောင်းပြနိုင်တယ်လို့အများကမျှော်လင့်ထားပါတယ်။ဒါ့အပြင်ထိုင်းဝန်ကြီးချုပ်အပါအဝင်အာဆီယံခေါင်းဆောင်တွေရဲ့American နိုင်ငံကသတင်းမီဒီယာတွေနဲ့အင်တာဗျူးတွေမှာဆိုရင်ဒေါက်တာဆုကြည်ကိုမြန်မာနိုင်ငံရေးမှာပါဝင်ခွင့်ရဖို့အရေးကြီးတယ်ဆိုတဲ့ချက်ကိုသူတို့အနေနဲ့အလေးထားတယ်ဆိုတာထုတ်ဖော်ပြောဆိုကြပါတယ်။ဒါကြောင့်ဒီသဘောထားတွေဟာဆင်ဆိုးရကိုထိရောက်မှုများမရှိဘူးလားလို့ Mr. Supalak ကိုမေးကြည့်ပါတယ်
။ No, usually I think not only Thailand, even ASEAN as a whole, let's call time to time, I mean every time they meet
မရှိပါဘူး။ထိုင်းနိုင်ငံတခုတည်းနေမဟုတ်ပါဘူး။အာဆီယံခေါင်းဆောင်အများစုကဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးဖို့နိုင်ငံရေးထဲပါဝင်ခွင့်ရဖို့အမြဲပြောနေတာပါ။ဒါပေမဲ့အလုံးငင်တဲ့အတိုင်းပဲဒေါအောင်ဆန်းစုကြည်ဟာထိမ့်သိမ့်ခံနေရဆဲဖြစ်တဲ့အပြင်အခုဆိုရင်မဲပေးခွင့်ရမရဆိုတာကလည်းမရှင်းနေပါဘူး။နိုင်ငံတကာမြေမှာရှုပ်ထွေးနေပါတယ်။ထိုင်းနိုင်ငံအနေနဲ့လည်းစစ်ဆိုးရကိုဖိအားပေးနိုင်တဲ့အနေအထားမရှိပါဘူးလို့မစ္စတာဆူဖလက်ကဆိုပါတယ်။တစ်ဆက်တည်းပဲအာဆီယံဒေတာတွင်အမေရိကန်ရဲ့ဩဇာလွှမ်းမိုးမှုအခြေအနေဘယ်လိုမြင်တယ်လဲလို့မေးကြည့်ပါတယ
်။ I think it is the needs of the ASEAN to have the US present in this region to counter the
အခုကျင်းပတဲ့ဒုတိယအကြိမ်မြောက်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲဟာဒေတာတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိနှိုင်းတာတွေ့ရပါတယ်။အရင်ကဆိုအရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နဲ့အလွန်နီးနီးကပ်ကပ်ဆက်ဆံပါတယ်။စီးပွားရေးရဆိုရင်လည်းပူးပေါင်းဆောင်ရွက်မှုတွေအများကြီးရှိပါတယ်။ဒါပေမဲ့တရုတ်ရဲ့ဩဇာတဖြည်းဖြည်းကြီးလာတာကိုဒေတာရင်းကောင်းဆောင်တွေကစိုးရိမ်လာတဲ့အတွက်အမေရိကန်နိုင်ငံကိုမဟာမိတ်ဖွဲ့ဖို့နီးနီးကပ်ကပ်ဆက်ဆံဖို့ကြိုးစားလာပါတယ်။အမေရိကန်ဘက်ကလည်းအရင်သမ္မတ George W. Bush လက်ထက်ကလို့အရှိအလေပိုင်းဒေတာကိုပဲအာရုံစိုက်တာမျိုးမဟုတ်ပဲအာရှဒေတာမှအမေရိကန်ရဲ့ဩဇာလွှမ်းမိုးဖို့ကြိုးစားလာနေတယ်လို့မစ္စတာဆူဖလက်ကပြောသားပါတယ်ရှင်။